တရုတ်နိုင်ငံဆေးရုံတရုတ်မှာလူနာတွေနဲ့ဆရာဝန်တွေရှိနေတဲ့အချိန်ဘူလူဇာနဲ့ဖြိုချလိုက်တဲ့ကိစ္စကိုတရုတ်အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်။အဲ့ဒီလိုဖြိုချလိုက်တဲ့အတွက်ဆေးရုံရင်ခွဲရုံထဲမှာရှိနေတဲ့အလောင်းတွေလည်းအဆောက်အဦအောက်မှာနှိမ့်မြုပ်ကုန်တယ်လို့ဆိုပါတယ်။ဟိနန်ပြည်နယ်တွေကဆေးရုံကိုကြာတာပြင်းတွေကအခုလိုဖြိုချလိုက်တဲ့လို့ရအပေါ်ဒေါသထွက်နေကြတယ်လို့ဆေးရုံကိုအကြောင်းမကြားဘဲနဲ့ဘလို့လုတ်ပြီးအခုလိုလုံးဝဖြိုချနိုင်တာလဲဆိုတဲ့အပေါ်မှာလည်းမေးခွန်းထုတ်နေကြတာပါ။ဒီဖြစ်ရကြောင့်ဆေးရုံဝန်ထမ်း၃ယောက်လည်းဒဏ်ရာသွားခဲ့ပါတယ်။ရေခဲတွေထဲကအလောင်း၆လောင်းအပြည့်စည်ပုံအောင်ရောက်သွားတယ်လို့ဒေါ်လာ6သိန်းတန်ဖိုးရှိတဲ့စစ်ပစ္စည်းကိရိယာတွေပျက်စီးသွားတယ်လို့လည်းဒေတာကန်သတင်းစာကဖော်ပြပါတယ်။ဆေးရုံမျက်နှာချက်တွေပြိုကျနေတာ၊အုံနိုင်ရံတွေပျက်စီးပြိုကျနေတဲ့ပုံတွေနဲ့ကြမ်းမြင့်တလျှောက်အပြည့်စည်ပုံတွေ၊ဝါကျိုးတွေပြန့်ကျဲနေတဲ့ဓာတ်ပုံတွေကိုလည်းတရုတ်သတင်းတော်တွေကဖော်ပြထားပါတယ်။ဘာကြောင့်ဒီလိုဖြစ်သွားရသလဲဆိုတာစုံစမ်းစစ်ဆေးနေတယ်လို့ဒေတာကအာဏာပိုင်တွေကပြင်သစ်သတင်းဌာနတစ်ခုဖြစ်တဲ့ AFP ကိုပြောပါတယ်။စုံစမ်းတွေ့ရှိမှုတွေကိုတော့တနင်္လာနေ့လောက်မှထုတ်ပြန်နိုင်မယ်လို့ခန့်မှန်းရပါတယ်။